ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာလွှတ်တော်ကိုယ်စားလှယ်တချို့နဲ့အာဏာရ NLD ပါတီဝင်တချို့ချင်းချောက်ခံနေရတဲ့တည်ငြိမ်ကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုအမည်မသိသူတွေကလာရောက်ချင်းချောက်တာတွေရှိနေတာကြောင့်တင်းရှောင်နေရတယ်လို့တောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒူဩကတာဦးထွန်းကြီးကပြောပါတယ်။
အလုံးပေါင်းလိုက်ရဲဆိုရင်အဲ့ဒီမှာဝင်းလိုက်တယောက်ရင်နောက်ပြီးတော့ပန်းထေးတယောက်ရင်ဟာဦးတင်ပြေအောင်တယောက်ရင်ဆိုတော့အဲလက်ရှိအဓိကကြားတဲ့လက်ရှိတော့၃ယောက်ပေါ့လွတ်တော်ကိုယ်စားလှယ်၂ယောက်ပါဆိုရင်တော့၅ယောက်ပေါ့ဟုတ်ကဲ့အခုတိတ်ဆောင်နေကြတယ်ဒီလွတ်တော်ကိုယ်စားလှယ်တွေကတော့မြို့မှာရှိတာပေါ့ဒါပေမဲ့ဒုတိယမြေကတော့ရန်ကုန်ပြန်တော့ပြီဟုတ်ကဲ့ဒီမှာဟို၂ယောက်ကတော့ဝင်းလိုက်လို့ပန်းထေးတို့ကတော့ဒီမှာတိတ်ဆောင်နေရပါတယ်
တောင်ကုန်းမြို့နယ်ဘူးရှင်မော်ကျွာကအင်ဒီပါတီဝင်တအုပ်ကိုလည်းရေးရောင်ဆောင်ပြီးနေအိမ်ကိုလာရောက်ခေါ်ဆောင်ခဲ့ပေမဲ့လွတ်မြောက်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွေးချောင်းအင်ဒီပါတီပြောခွင့်ရမုံရွာအောင်ရှင်ကပြောပါတယ
်သူကတော့အေးအေးလို့တင်နေတယ်နော်ဒါမလီကြသေးပါဘူးအဲ့လိုဖြစ်နေနော်ကျွန်တော်အဲ့လောက်ပဲကြည့်သေးတယ်ဗျအဲကျွန်တော်တင်ဟိုလို့တင်နေဗျပထမတစ်ယောက်တုန်းကဥတန်းထေးတင်တယ်ဥတန်းထေးဆိုတဲ့ပုဂ္ဂိုလ်ဘောဒရောအရဝန်နဲ့လာပြီးတော့ခေါ်တယ်တဲ့ခေါ်တော့ဥတန်တရရဲသူကရဲဆိုပြီးတော့ခေါ်တာပေါ့ဒါပေမဲ့ရဲရုပ်မပေါ့ဘူးပေါ့လေရဲပုံစံမပေါ့ဘူးအဲ့ဒါကြောင့်ဥတန်တရမလိုက်ဘူးပေါ့လေအဲ့ဒါမျိုးတွေလည်းကြားတယ်ဒါကျွန်တော်ကြားတာပြောတာနော်ကြားတာပြောတာဆိုတော့ဘယ်ရမကြားဘူးတခြားနှစ်ယောက်ပေါ့လေမြို့နယ်ကော်မတီနဲ့ခရိုင်ကော်မတီအဲ့နှစ်ယောက်ကတော့ချင်းကြောက်တယ်လို့သူကြားတာ
ဒါအပြင်တောင်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းကိုလည်းပြီးခဲ့တဲ့လပိုင်းလောက်ကချင်းချောက်ခံခဲ့ရတယ်လို့ဒေါ်နီနီမင်းကပြောပါတယ်
။ကျွန်တော်ကိုချင်းချောက်တယ်ဆိုတာကကျွန်တော်ရို့ဟိုဦးတွဲပြီးတော့ပေါ့နော်။ရေပီးဖားတဲ့လိုင်းကအဲဒီရွာတွေမှာကွာတိုက်စင်တာတွေကိုကွာတိုက်စင်တာတွေမှာပုံစုတန်းပြီးတော့ရေပစ်ပစ်ပူတန်းနေကြအောင်။ရွာတွေမှာလာပြီးတော့အဲဟိုရေဒီဆိုင်ဘုတ်တွေကိုပူချခိုင်းတယ်ဘယ်လိုဘယ်လိုတွေလုတ်ခိုင်းနေပါလဲ။နောက်ပြီးတော့ကဲဒါကတည်းကတင်ပြီးပါပါညာဆိုပြီးတော့ရေတော့အကောင့်တူတူကနေပြီးတော့ line ပေါ်တက်ပြီးတော့ဒီမှာတော့ဒီမျိုးလုပ်တယ်ပေါ့ဘလို့ချင်းလိုက်ချင်းလိုက်ရမယ်ပါညာဆိုပြီးတော့ online မှာဟောပေါ့တင်လာပေါ့ပွာတာပေါ့တင
်အခုလိုပါတီဝင်တွေချင်းချောက်ခံနေရတာကိုစိုးရနေနေဖြစ်ရှင်းပေးသိမ့်တယ်လို့တောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီဖွေးချောက် NLD ပါတီဒေါ်အောက်ထဦးထွန်းကြီးကပြောပါတယ
်ဒီချင်းချောက်မှုဆိုတာကတကယ်လို့ဒါလူကိုတွေးလို့ဖမ်းဆီးကိုဆောင်သွားမယ်ဆိုရင်ဖမ်းပြီးတော့မေးစရာရှိစရာဆွေးနွေးစရာဆိုတာမျိုးကလည်းရှိမှာမဟုတ်ဘူးနဲ့တက်တဲ့ဒါအသက်ခံရတဲ့အတိုင်းသာထိရှိတော့နိုင်တယ်ပေါ့လေဟုတ်ကဲ့အဲ့ဒီခါမှာဒါရေတိုးရေရှည်စဉ်းစားကြည့်တဲ့အခါရေတိုးအနေနဲ့ဒါပြီးသွားမယ့်ကိစ္စမျိုးလည်းမဟုတ်ဘူးဘယ်အချိန်ထိဒီလိုရှင်းလျှောက်နေမလဲဒါဒီအစိုးရပိုင်းဆိုင်ရာတွေကတော့ဒီရှင်းလျှောက်မှုတွေကိုဘယ်လိုအကူအညီပေးနိုင်မလဲအဲ့ဒါမျိုးတွေကိုအစိုးရအနေနဲ့တာဝန်ယူပြီးရှင်းပေးစီခြင်းနဲ့ပေါ့လေ
မနေ့ကလည်းတောင်ကုန်းမြို့နယ်ဘူးရှင်မော်ကျွာတော်တူကိုရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးခေါ်ဆောင်တော့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဖွဲ့ကတော့တောင်ကုန်းဒေသခံတူကိုဖမ်းဆီးခဲ့တယ်ဆိုတာတတိယမှတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်တုခါကပြောဆိုထားပါတယ်
။အော်ဟုတ်ကဲ့ပါခင်ဗျာဒီတောင်ကုန်းဘက်မှာဒေသခံတရားကိုကျွန်တော်တို့ဘက်ကဖမ်းခေါ်တယ်ဆိုတာအဲ့ဒါလုံးဝမဟုတ်ဘူးဗျာဒါတတိယဟိုအမှားတွေပဲဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒေသခံတွေစီကတိရတလောက်ကတော့ဟိုအဲ့ဒီမှာသူ့ကိုရေကဖမ်းသွားတယ်လို့ပြောတယ်ဟိုအဲ့ဒီမှာရေကလာဖမ်းတယ်ဆိုတာကတော့ဒါသူတို့ဟိုဘာကြောင့်ဖမ်းတယ်လဲเนาะဘသူတွေဘယ်လိုပြဿနာနဲ့ဖမ်းတယ်လဲဆိုတော့အဲ့ဒါတော့ကျွန်တော်တို့လည်းမသိဘူးဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးဖမ်းတာရှိတာဟိုလုံးဝမရှိဘူးဗျဒါတက်တက်နေပြီးတော့မှဆွဆွေးတာသာဖြစ်တယ်
ရခိုင်ပြည်နယ်တွင်းမှာစိုးရတက်တဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်းမှာ NLD ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆူဆူလိုဖမ်းဆီးစစ်ဆေးနေတာတွေရှိနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်